ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လေကျွန်းမှာပြီးခဲ့တဲ့နှစ်ကတပ်ဖြတ်ခံရတဲ့ဒီတိန်နိုင်ငံသား2ဦးနဲ့ပတ်သက်လို့ထိုင်းနိုင်ငံကနာမည်ကျော်ပူကင်းစစ်ဆေးရေးဌာနကဆရာဝန်တွေနဲ့ပူကင်းတပ်ဖွဲ့မှာတာဝန်ထမ်းဆောင်ခဲ့မှုတဲ့ရဲအရာရှိတွေအပါအဝင်တရားခံပြတပ်သေး3ဦးမနေ့ကစစ်ဆေးခဲ့ပါတယ်။ရဲအာဏာပိုင်တွေတပ်သေးတင်လာတဲ့ပေါက်တူးမှာဆွဆွဲခံထားရတဲ့လူငယ်2ဦးရဲ့ DNA မျိုးရိုးဗီဇမတွေ့ရပဲတေဆုံးသူ2ဦးရဲ့ DNA အပြင်အမည်မသိသူ2ဦးရဲ့ DNA တွေတွေ့ရတယ်လို့ထွက်ဆိုသွားပါတယ်။ထိုင်းချီဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့လာပါတယ်
။ဒီနေ့ကြော်ကြပြီဖြစ်တဲ့လေကျွန်းလူသတ်မှုနဲ့ပတ်သက်လို့ထိုင်းနိုင်ငံကော်စမွေတရားရုံးမှာတရားခံပြတပ်သေးတွေကိုထပ်မံစစ်ဆေးရမှာအင်္ဂါနေ့မှာတော့ထိုင်းနိုင်ငံအမျိုးသားမှုကင်းစစ်ဆေးရေးဌာနကဆရာဝန်တွေနဲ့မှုကင်းတပ်ဖွဲ့မှာတာဝန်ထမ်းဆောင်ခဲ့မှုတဲ့ရဲဘူးကြီးတဦးကိုစစ်ဆေးခဲ့ပါတယ်။တရားခံပြတပ်သေးတွေရဲ့ထွက်ဆိုချက်နဲ့ပတ်သက်လို့တရားခံတွေရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကအခုလိုပြောပါတယ
်။အမျိုးသားမှုကင်းစစ်ဆေးဌာနကဆရာဝန်ဒုတိယဒီရဲမှုကင်းတပ်ဖွဲ့မှာတာဝန်ထမ်းဆောင်ခဲ့မှုတဲ့ရဲမှုကြီးတော့တတိယကအဒီအောင်ထဲမှာကလေးတွေကိုသွားပြီးတော့စစ်တဲ့ဆရာဝန်ဒီ၃ယောက်ပေါ့ပထမဆုံးစစ်တဲ့ဆရာဝန်ဒေါက်တာဖွန်တီတို့ဌာနရတယ်လေသူကလည်းအဲ့ဒီပြောကြည့်နေတိုင်ကတော့ဒီကလေးကြီးရဲ့ DNA ကမတူဘူးဆိုတာနဲ့အောက်တူမှရှိတဲ့ DNA ဟာအောက်တူမှရှိတဲ့ပထမဆုံး DNA နှစ်ခုကမိမနဲ့ယောက်ျား DNA အဲ့ဒါကတော့တေးတဲ့လူ၂ယောက်ကဒီပေးနေခဲ့နိုင်တဲ့ DNA နောက်တစ်ခါအမည်မသိတဲ့ယောက်ျား DNA နှစ်ခုတစ်ခုကပြည့်စုံတယ်တစ်ခုကမပြည့်စုံဘူးအဲ့ DNA ကကလေးကြီး DNA မတူဘူးဒါဝတ်သက်ဆိုတာပါ
မတဲချစ်ပြီးတက်ထက်ခဲ့တဲ့လူတက်မှုတွေနဲ့ပတ်သက်လို့ DNA တွေကိုစစ်ဆေးရမှာစေယုံတွေကနေတေးချာစစ်ဆေးဖို့လိုအပ်တဲ့အကြောင်းမှုကင်းရဲရရှိအဖြစ်တာဝန်ထမ်းဆောင်ခဲ့မှုတဲ့ရဲမှုကြီးတဦးကလည်းထွက်ဆိုသွားတယ်လို့အခုလိုပြောပါတယ်
။ဒေတာဖွဲ့မှုကင်းရဲမှုကင်းတပ်ဖွဲ့မှတာဝန်ထမ်းဆောင်ခဲ့မှုတဲ့ရဲမှုကြီးတက်ဆိုတာကတော့ဒီလိုမျက်မြင်သက်သေမရှိတဲ့မတဲမှုဖြစ်တဲ့မှုတွေမှာမိန်းကလေးကိုစစ်ဆေးတဲ့အခါမှာအချင်းချင်းတည်းနေရတယ်မကဘဲနဲ့ဆရာဝန်နေစေယုံတွေမှာလည်းလိုက်စစ်တယ်ပေါ့ဘလို့စစ်ရမလဲဆိုရင်သူရဲ့တစားကိုတစားပေါ်မှာရှိတဲ့အမွေးအမိနေကိုဘီနဲ့ဖီးရမယ်ပေါ့လေအဲ့လိုဘီနဲ့ဖီးလို့ရှိရင်အဲ့ဒီမှာတကယ်လို့မရင်းတဲ့ယောက်ျားရဲ့အမွေးအမိပတ်သက်လာလို့ရှိရင်ဒါတရားခံရရလွယ်တယ်ဆိုရအောင်ဒါဖြစ်သွားတာသူက
ပြီးခဲ့တဲ့ဩဂတ်လ10ရက်နေ့တုန်းကတော့ထိုင်းနိုင်ငံရဲ့တရားမျှတရေးဝန်ကြီးဌာနကဝန်ထမ်းတွေဟာမြန်မာလူငယ်2ဦးရဲ့ DNA ကိုထပ်မံစစ်ဆေးဖို့အတွက်တရားခွင်မှာပဲတတွေးတွေကိုရယူသွားခဲ့ပါတယ်ဒီစစ်ဆေးမှုကိုထိုင်းနိုင်ငံအမျိုးသားမှုကင်းစစ်ဆေးရေးဌာနကမှုကင်းဆေးဆရာဝန်ကြီးဒေါက်တာပွန်ထစ်ကဆက်ဆေးခဲ့ပါတယ်။တပ်ဖြတ်မှုမှာအုံပြူတယ်လို့ရဲအာဏာပိုင်တွေကတပ်တွေအဖြစ်တရားရုံးမှာကျင်ပြထားတဲ့ပေါက်တူးမှာတော့တရားခံအဖြစ်ဆွဆွဲခံရတဲ့မြန်မာလူငယ်2ဦးရဲ့ DNA ကိုမတွေ့ရဘူးဆိုပြီးပြီးခဲ့တဲ့တရားခွင်မှာဒေါက်တာပွန်ထစ်ကထွက်ဆိုသွားခဲ့တာပါ။ဒီမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံတွင်းမှာလည်းဝေဖန်မှုတွေရှိနေပါတယ်။မြန်မာရွှေပြောင်းအလို့သမား4000ခန့်အလို့လောက်ကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရက်ပိုင်းအတွင်းမှာပဲလက်ရှိတရားခဏအဖြစ်ဆွဆွဲခံရတဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုတခြားရွှေပြောင်းအလုပ်သမားတွေနဲ့အတူတန်တရားရှိသူတွေအဖြစ်ရဲတွေက DNA စစ်ဆေးရယူခဲ့ပါတယ်အဲ့ဒီအချိန်တုန်းက DNA တူညီမှုမရှိဘူးဆိုတာပြန်လွတ်ပေးခဲ့ပြီးနှစ်ပတ်ခန့်အကြာ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာပဲမြန်မာလူငယ်အုပ်ကိုပြန်လည်ဖမ်းဆီးပြီးလူတက်မှုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်ရှင်